အခုကြားနေရတာကဒေါနဂျီတခုကိုဖြတ်တန်းနေတဲ့နေရာရှိနေတဲ့နေ့ရဲ့အတန်းလေးဖြစ်ပါတယ်ဒီဒေါဂျီဝင်ကဘာဟာကဘာပေါ်မှာဒုတိယအကြီးဆုံးမိုးတီဒေါဂျီဖြစ်တာကြောင့်မိုးထိုးနေတဲ့အပင်ကြီးတွေနဲ့အပင်မျိုးတရဝမျိုးစိတ်တွေအစုံခင်းကျင်းတည်ရှိနေပါတယ်အခုနားထောင်နေတဲ့ဖုန်းလေးကပဲဖြစ်ဖြစ် Google Map မြေပုံခွင့်ပြီးတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ DRC လို့ရှာလိုက်ရင်အာဖရိကတရဲ့အလယ်လောက်ကစင်လန်အေးမြဆူကြီးလှပနေတဲ့အဲ့ဒီနိုင်ငံကိုတွေ့ကြရမှာပါမြန်မာပြည်နဲ့တုံးစားလောက်ကြီးတဲ့အပြင်တယန်ဇာတာကလည်းညာကြီးအိုးကျွယ်ဝပါတယ်ဒီတတော်ကြီးဆိုရင်လဲကွန်ဂိုမြေဝန်းကိုအမိပြုပြီးအပြိုင်အပြိုင်ရှင်တန်ကြီးထွားကြတဲ့တတော်ကြီးမျိုးကွန်ဂိုမြေဝမ်းမိုးတစ်တော်လို့လူသားကဘာကသတ်မှတ်တဲ့အပြင်ယူနက်စကိုကလည်းကဘာအမွေနှစ်စင်းနဲ့ထည့်ထားပါသေးတယ်တော်ကြီးထဲမှာအဲ့လိုအတန်စုအတန်ညုံနဲ့အော်ဟစ်နေတဲ့မျောမျိုးစိတ်နာမည်ကတော့ဘနိုဘိုးတဲ့သူတို့ဟာအလုံးကြပူကြတဲ့ချမ်ပန်ဇီမျိုးမျိုးစိတ်တွေလိုပဲလူတွေနဲ့ DNA အတော်လေးနှိစက်တဲ့မျိုးတွေအဖြစ်သတ်မှတ်ပြီးပညာရှင်တွေကသူတေသနာပြုဖော်ထုတ်နေကြတဲ့မျိုးစိတ်တစ်ခုဖြစ်ပါတယ်သူတို့တင်မြင်ကိုကြည့်လိုက်လို့ရှိရင်အမလေးငါတို့နဲ့တွေ့လိုက်တာဆိုတာမျိုးခံစားရပါတယ်ဘယ်လောက်တွေ့လဲဆို98ရာခိုင်နှုန်းတောင်တွေ့ပါတယ်တဲ့အဲ့ဒီရာခိုင်နှုန်းအသေးလေးကွဲပြားလို့သာလူတွေရဲ့ခန္ဓာအုံနောက်ဆက်သွဲပြောဆိုနိုင်စွမ်းတွေကွာသွားရတာလို့လဲဆိုကြပါတယ်တခြားသောမြောက်ဝန်လူဝန်တွေနဲ့ကွာရာကဘနုဘုံမြောက်တွေကိုအကြည့်ချင်းစုံဝေးရပါတယ်အဲ့အကြည့်တွေကိုလည်းသူတို့နားလေကြပါတယ်တက်တက်လူနီးပါးစားတဲ့တက်တော်ဝါဆိုပေမဲ့ရံပန်ရံကတော့အသားစားတတ်ပါတယ်လက်ဟန်ချေရနဲ့ဆက်သွဲတာတွေညာဘက်အရာပြင်ပြီးမှအိတ်တာတွေကအစလူနဲ့အင်မတန်တူလာပါပဲအမေ BBC ကရိုက်ထားတာတခုမှဆိုဘနိုဘိုတကောင်မိချစ်ဘူးကမိချစ်စံနဲ့မိချစ်ပြီးမတ်မယ်လိုရီတောင်ကင်စားနေပါသေးဒါပေမဲ့သူတို့မှလူသားတွေနဲ့မတူတာအများကြီးရှိပါသေးတယ်အချင်းရှားဆုံးအချက်ဆိုရင်သူတို့တွေကအချင်းချင်းမတက်ခတ်ဘူးအပြီးတော့အမတွေကအုတ်ချုပ်ရည်မှာတာဝန်ယူတယ်ခီယူကာလာတွေကအစုဖွဲ့နဲ့နေတတ်တဲ့တပ်တော်တွေမှာအမဥဆောင်တဲ့စနစ်ရှိခဲ့ပါတယ်ဘနိုဘိုတွေဆိုတစုကိုအကောင်40ကနေရာကျော်ရှိတယ်အတို့သောနှစ်တန်းချီကြလာတော့မူလကဘုံတူတဲ့မျိုးစိတ်ကနေကွဲထွက်သွားပြီးလူသားမျိုးစိတ်အဖြစ်ပြီးတဲ့ရက်တည်လာကြတယ်လို့ပညာရှင်တွေကသူ့ဒေသနာပြုတိုင်းထွာကြတယ်လူတွေဟာအမဲလိုက်တဲ့စနစ်ကနေစိုက်ပျိုးရေးစနစ်ပြောင်းလိုက်တဲ့အခါမှာအမတို့ရဲ့တာဝန်ကိုခွဲထုတ်ခံလိုက်ရပြီးအဖိုးတွေကမြေယာပိုင်နဲ့အာနာကိုထိမ့်သိမ့်မှုစစ်တိုက်ကြရကနေအားလုံးကြုံနေကြတဲ့အတိုင်းအခုခေတ်ထိစနစ်တစ်ခုအနေနဲ့အမြင့်တွေနေတယ်ဆိုတော့ခိုင်မာတဲ့ယူဆချက်တွေလည်းရှိပါတယ်1982ခုနှစ်ကထွက်တဲ့ Quest for Fire ရုပ်ရှင်မှာမိဂိုမတီထွေနိုင်သေးတဲ့အုပ်စုတစ်ခုရဲ့ခေါင်းကိန်ကိုမိမတယောက်အဖြစ်ပုံဖော်ပြီးလူသမိုင်းခေဦးကိုတင်ပြတယ်။ယောက်ျားတွေကတော့မိဂိုအရှာထွေးရတဲ့လူတွေပေါ့။ဘနိုဘိုရီဆော့ကစားနေတဲ့အတန်းမှာသူတို့ဟာအရွယ်မကြီးဝေးကစားကုန်စားနိုင်မိဖွဲ့တတ်ကြပါလေ။အကယ်၍ဘနိုဘိုအမတကောင်ကအုပ်စုထဲမှာအတိမတ်ပြုတ်ခံရဖို့ကောင်းဆောင်လို့မြင်လာဖို့ခုရေရင်တူးခုရေကြည်တော့ဖြစ်လာတာမဟုတ်ပါဘူးအုပ်စုထဲကကလေးတွေကိုမြူရတယ်ကလေးအမေတွေကိုတန်းရှာပေးရတယ်အုပ်စုထဲမှာအရင်ကျဆုံးနဲ့အကြီးဆုံးဖြစ်တဲ့ကောင်းဆောင်မကြီးမျက်စိကြဖို့အမျိုးမျိုးစူးစမ်းရပါတယ်အဲ့ထက်အစိမ့်မြင်လာရင်အုပ်စုကိုအစာရင်းမြစ်ရှိရာတွေကိုလမ်းပြတာအမဲလိုက်ဖို့ပြည့်ရဲ့စင်နာတွေကိုရောလူအပ်ရင်တခြားမြုံမျိုးတွေနဲ့ရှင်တိုက်တာတွေပါလွတ်ပြရပါတယ်ဘနိုဘူမြုံမလေးကတိုင်းလဲကျွမ်းပါတယ်တကယ်လို့ ရှောင်းလင်းကျောင်းတော်ကြီးသားအာဖရိကမှာထွန်းကားရင်ဘနူဘူတိုင်းဆိုတာတော့ပေါ်နိုင်မယ်ထင်ပါတယ်အထီးတွေကနေရာလူတာအနိုင်ကျင့်တာတွေမလုပ်ပါဘူးကို့ရာထူးနဲ့ကို့ကို့အလိုကိုလို့ကို့စတိုင်နဲ့ကို့နေကြပါတယ်အထီးမှဆက်ဆံရေးကိုငြိမ်းချမ်းစည်းလုံးမှုအခြေခံနဲ့တည်ဆောက်ထားတာပေါ့အတခါတလေတော့အရန်ကာရောတောင်းချမ်းနေတဲ့အကောင်ကြီးကြီးအထီးတွေကိုအမအချင်းချင်းမီတင်ထိုင်ပြီးမှတ်လောက်သားလောက်အောင်ဆုံးမကြပါသေးတယ်ဒါပေမဲ့အဲ့အချင်းတွေကဖြစ်ခဲ့ပါတယ်ဘာလို့ဆိုအမဥဆောင်တဲ့မျိုးစိတ်တွေအများကြီးတဲ့မှာမှအငြင်းစမ်းဆုံးမျိုးစိတ်ဖြစ်ခြင်းဟာဘနိုဘိုရီရဲ့နောက်ထပ်အထူးခြားဆုံးအချက်ဖြစ်လို့ပါပဲဘနိုဘိုရီအုပ်ချုပ်တဲ့ဆိုရမှာလဲအဖိုးဥဆောင်တဲ့စနစ်မှာလို့အာအာရှိတတိပြနေရတာမရှိကြီးနိုင်ငံတွေမရှိအာနာလူတာမရှိဝေးလာတဲ့သားသမီးတွေကိုတက်ဖြတ်တာတွေမရှိပါဘူးပြဿနာဖြေရှင်းရမှာလိမ်မှုနဲ့ဖြေရှင်းတာမျိုးချော့မြူကစားနည်းနဲ့ဖြေရှင်းတာမျိုးလုပ်ကြပါတယ်အဒါကတော်တွင်းစနစ်မှာဆိုအများကြီးရင်ကျေးတယ်လို့တုံ့တက်ကြပါတယ်စင်ကျင်တုံတရားရှိပါတယ်ဆိုတဲ့လူသားတွေကတော့ဒီတဲ့ပူရင်ကျေးပြီးတကဘာလုံးလက်သင့်ခံနိုင်တဲ့ငြိမ်းချမ်းရေးတရားတွေချင့်ကြံအထုမှုတွေရှိရမှာပေါ့ဦးဆောင်မှုဆွေးရင်တဲ့စနစ်တွေကပုံစံအမျိုးမျိုးနဲ့တည်ရှိနေပေမဲ့ဘယ်လိန်စီပဲဖြစ်ဖြစ်စုပေါင်းဦးဆောင်ကြရင်ပိုပြီးရန်လိုမှုနဲ့တည်းငြိမ်းချမ်းရေးနဲ့ပူပေါင်းဆောင်ရွက်ရေးကိုဥတည်တယ်ဆိုတာတဘာဝဗီဇအရာကိုမှန်ကန်မှုရှိပါတယ်စုပေါင်းဖြည့်ရှင်းရတဲ့အခါအများအားဖြင့်ဒန်ညူညီများမှုတာရူညီများမှုဆိုတာတွေကကျွဲကူးရေပါဖြစ်ပေါ်လာတတ်ပါတယ်အထီးအမခိုင်မာတဲ့မဟာမိတ်ဆက်ဆံရေးရှိတဲ့ဘနိုဘိုတွေဟာတဘာဝတဲကတည်တည်ထူပြစရာပြန့်ယူကြီးကြီးတစ်ခုပါသူတို့ကိုယ်တိုင်ကစုပေါင်းဥဆောင်တဲ့စနစ်ကိုနှစ်သိန်းတောင်းချီကျင့်သုံးတည်ဆောင်နေကြတာဖြစ်ပါတယ်ကောင်းဆောင်ဟုကိုအုပ်စည်းချေလဲလွှမ်းမိုးချုပ်ကိုင်နိုင်မှုဩဇာအာဏာလိုမျိုးအထင်ရှိကြတာများပြီးမဲ့အတိကအနှစ်သာရကအစုအဖွဲ့တွေရဲ့တဟဇာတဖြစ်မှုကိုဟိုင်းချက်ညီစေဖို့နဲ့အပြန်လန်ထင်းချောက်မှုရှိတဲ့စနစ်မျိုးဖြစ်ထွန်းမှုသာဖြစ်ပါပဲတကယ်ကခေါင်းဆောင်မှုအရေးအသွေးအရေးချင်းတွေရဖို့ဆိုတာဘယ်တတ်တော်မဆိုးအထီးအမဘယ်လိန်စိတ်ခံယူမှုဆိုးပေးဆက်ရလေ့ကျင့်ရပါတယ်အကြောင်းလန်လည်းကင်းရတာပေါ့ဘနိုဘိုအမရကောင်ကောင်းဆောင်ဖြစ်ဖို့ခုနကပြောသလိုအောက်ခြေကနေစရကနေအတွေ့အကြုံရှိလာတဲ့အခါအုပ်စုတွေကတခြားအမတွေအထီးတွေသာမကအုပ်စုကောင်းဆောင်မကြီးကပါအတိမတ်ပြုလာပါတယ်။ဒါအပြင်အမတွေကမိဖွားတဲ့အကောင်တွေကိုတခြားအမတွေကမိဖွားကာလမှာဆောင်ရှောက်ကြပါတယ်။အချင်းချင်းစီစီလုံးလုံးနဲ့ဆောင်ရှောက်ကြခြင်းဟာသူတို့မျိုးစေ့ရဲ့ဉာဏ်ပညာနဲ့မျိုးဆက်ကိုလက်ဆင့်ကမ်းနိုင်တဲ့ဆွမ်းရည်ကိုရေရှည်ဖြစ်ထွန်းစေနိုင်ပါတယ်။ဒါပေမဲ့ဘနိုဘိုရီဟာလူသားတွေရဲ့လက်ချက်ကြောင့်မျိုးတုပ်မှုအနေနဲ့ရှိတဲ့ပြောင်မျိုးစိတ်ဖြစ်နေပါပြီ။အမှန်တမ်းပါပဲ။လူတွေရဲ့ထောင်ချောက်တွေကြောင့်ဘေးအမျိုးမျိုးထိခိုက်သွားကြရတဲ့မျိုးစိတ်တွေမျိုးတွေကိုလည်းဘနိုဘိုရီကပြစ်မထားပဲအတိုင်းဝန်းထဲမှာနေရာပေးပြုစုဆက်ဆံကြတယ်။လူတွေကတဘာဝတရားကိုပါဒီချိုးပေါ်မှာသူတို့လောက်အရေးမကြီးသလိုတဆင့်ခွဲကြပြီးလုတ်ချင်ရလုံနေကြတာပဲဒီအချက်တွေကိုကြည့်ချင်းအဖြစ်ရုပ်ဝိထုတွေတုတ်တဲ့ထုံငါတိုင်းရင်းချင်းမှုမြင်မာတာမဟုတ်ဘူးဆိုတာကိုတွေးဆကြည့်နိုင်ပါတယ်ခစ်တွေပြောင်းလာတယ်ဆိုပေမဲ့လူတွေကြားထဲမှာတော့ဒေါ်ရင်းစီရဲ့အခြေခံနဲ့စနစ်အင်အားကြီးသူအတန်းယူဇရန်စနစ်ကကြီးထွားလာတယ်အထူးသဖြင့်လောကကြီးမှာအာဏာပါဝါအင်အားကြီးသူတွေကလူမှုပတ်ဝန်းကျင်နဲ့တဘာဝပတ်ဝန်းကျင်အပေါ်စိတ်ကြိုက်ချဲလဲနိုင်ခွင့်ကိုတဘာဝကမွေးရပါအခွင့်အရေးပေးထားသလိုမျိုးကျင့်သုံးလှမ်းမိုးနေကြတဲ့အခြေခံရှိနေတာဖြစ်ပါတယ်။အဲ့ဒီအခြေအနေတွေနဲ့မတိမှုအဝိဇ္ဇာတွေဖုံးအောင်မျိုးဆက်အဆင့်ဆင့်ရိုးရာလိုလက်ဆင့်ကမ်းတဲ့စနစ်ကိုပက်ထရီယာခီဖိုဝါဒစနစ်သို့မဟုတ်ကြီးနိုင်ငံရင်းစနစ်လို့ခေါ်ကြတယ်ရှင်ပြိုင်တိုက်ခတ်ကြတာတွေအမိန်အာဏာအလွန်ကျွံအသုံးချတာအလွဲသုံးစားလုပ်တာတွေဟာလူတွေရဲ့အ ုပ်ချုပ်တဲ့စနစ်မှာအယိုးဆွဲနေတဲ့သွေးမြင်လက္ခဏာတွေဖြစ်ပါတယ်။ဒါတွင်ပဲကမလဲလူတွေကညာရင်မြင်တော့အခြားသတ္တဝါတွေထက်ပိုသေးရုပ်ဆောင်ကောင်းပါလေ။ဘနိုဘိုတအုပ်မှာကောင်ရီ40ကနေရာချီပါတတ်ပါလေ။ဘနိုဘိုလမ်းစဉ်ဆိုတာတိတကိုင်းကနေတကိုင်းလွှားကနေလွှားကနေခုန်ကူတာမျိုးမဟုတ်ပါဘူး။သူတို့လမ်းစဉ်မှာစုပေါင်းကောင်းဆောင်မှုပါပါတယ်။အဲ့ဒါဟာပူးပေါင်းဆောင်ရွက်တတ်မှုလို့လဲပြောနိုင်တယ်။အာနာကိုခွဲပြီးယူကြမှုလို့လဲဆိုနိုင်တယ်။အပြီးတော့သူတို့တကောင်းမှုတကောင်းစောင့်ရှောက်ဖိမမှုတွေပါဝင်ပါလေ။ဒါတွေကသူတို့မျိုးစေ့ရဲ့ရေရှည်အကျိုးဖြစ်ထွန်းအောင်ငြိမ်းချမ်းမြတ်တမှုရှိအောင်တမင်လုံနေတာမဟုတ်ပဲသူတို့ပင်ကိုကဖြစ်နေတာဖြစ်ပါလေလူနေမှုစနစ်တွေမှာစူပောင်းဥဆောင်မှုဖြစ်ဖို့ကျွမ်းလန်နေကြတာဟာနေရာရယူဖို့တက်တက်လောက်နဲ့အနှစ်သာရမဲ့ကြွေးကြော်နေကြတာမဟုတ်ပါဘူးလူမှုစနစ်တွေရဲ့နှိမ်ချခွဲခြားခြင်းလက်တံတွေကိုဖြတ်ထုတ်တုတ်တင်မှုလူမှုစနစ်ရဲ့အားနည်းချက်တွေကိုထောက်ပြပြောင်းလဲပြစ်ဖို့ပဲဖြစ်ပါလေတရားများတတ်မှုဒိုင်းတူညီများမှုဆုံးဖြတ်ပိုင်ခွင့်တာဝန်ခံပိုင်ခွင့်ယူပိုင်ခွင့်စတာတွေကိုဆောင်ကျင်းပေးဖို့ဖြစ်ပါတယ်တကယ်ကတောင်းဆောင်တဲ့ဆူရမှာမိမယောက်ျားတခြားဘယ်လိန်စိတ်ခံယူမှုကွဲပြားသူမဆိုကောင်းဆောင်လို့ရပါတယ်အခွင့်လဲရှိရမှာဖြစ်ပါတယ်ဒါပေမဲ့ကိုချင်းစာတရားစုပေါင်းဥဆောင်မှုနဲ့ပါဝါအာဏာကိုဟန်ချက်ညီစွာမျှဝေသုံးရင်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုပိုမိုဥတည်နိုင်တယ်ဆိုတာဘနိုဘိုတွေကထင်ရှားတဲ့တည့်တေတာကတစ်ခုပါဟိတ်တရိဆန်းလို့နန်းနိုင်ခံထားရတဲ့ဘနိုဘိုမြောက်တွေရဲ့အမှုချင်းတွေကိုတရိဆန်းဆိုတဲ့စိတ်နဲ့မဟုတ်ပဲဒီကဘာပေါ်မှာမှီတင်းနေထိုင်ကြတဲ့တက်ရှိတချို့ရဲ့အမှုချင်းကောင်းတွေဆိုတဲ့စိတ်နဲ့တင်ယူကြရမှာဖြစ်ပါတယ်လူမှုတဟဇာတာဖြစ်ဖို့ကိုဖန်တီးရမှာအတင်းအဓမ္မအမေပေးခိုင်းစေတာတွေခွဲခြားဆက်ဆံမှုတွေကင်းတဲ့အတိုက်မြုံတွေတိုးတက်ထွန်းကားရေးကိုပဲဥတည်ကြရမှာပါကိုကိုနိုင်ငံကရုပ်ရှင်တွေထဲမှာမြင်ရတဲ့တခြားဂျူကမြင်ကွင်းတွေလိုရှုခင်းပွားများတဲ့နိုင်ငံဘနိုဘိုတွေကတော့ကိုကိုမြင့်ရဲ့တောင်ဘက်မှာစက်စားကြတာပေါ့အဲဒါပေမဲ့ဘနိုဘိုတွေရဲ့ညဉ့်ညံ့တဲ့အတိုက်ညုံအစုအဖွဲ့တွေဒုက္ခရောက်ကြသလိုပဲကုငိုရဲ့ပြည်သူတွေဟာလည်းနှိမ့်ချလာတဲ့လူနေမှုအဆင့်တန်းနဲ့ဖြစ်ကြရစမ်းနေထိုင်ကြရတယ်။ကုငိုဟာကမ္ဘာမှာဒုတိယအဆင်ရဲဆုံးနိုင်ငံကြီးတစ်နိုင်ငံဖြစ်ပါတယ်။မြန်မာရဲ့အများကြီးဆင်းရဲတယ်။လူအဖွဲ့အစည်းကိုအာဏာသိမ်းထားတဲ့လက်တဆုပ်စားနဲ့ကြီးနိုင်ငံညင်းစနစ်ကပဲတရားစတာကြွေးဝါလာတဲ့ဒီနိုင်ငံကြီးကိုအကြီးတန်းနေစေတာပါ။နေရှိပြည်တွင်းစင်းနဲ့စီးပွားရေးမငြိမ်ညမှုတွေကြောင့်တနိုင်ငံလုံးကျူးကျော်တဲတဲ့နေနေရသလိုပါပဲကွန်ဂိုတစ်ခုတည်းသာမကဒီရှေးဟိုးဆွဲကြီးနိုင်ငံချင်းစနစ်တွေကြောင့်စစ်မဲ့တွေသာသမိုင်းတစ်လျှောက်လုံးဖြစ်နေကြရပါလေတရားမျှတမှုကိုမရခဲ့ကြတာလဲသမိုင်းတစ်လျှောက်လုံးပါပဲအဒီလောက်ဆိုရင်နေ့ထောင်တောင်းကြီးမငြိမ်ညမ်းမှုနဲ့စစ်မဲ့ပဋိပက္ခတွေရဲ့အနာစာတွေကိုမကြာခဏအနာရင်အောင်ဘယ်သူတွေဘယ်စနစ်တွေကအနှဖေးခွာနေကြကြလဲဆိုတာသတိမူမိကြမယ်ညှို့လင့်ပါလေဘနိုဘိုတွေကတော့ဒေါ်ရီစီရဲ့ရောလူစီရဲ့ရောအခြားသောရိုက်ခတ်မှုတွေကိုပါကြံ့ကြံ့ခံရင်သူတို့အလုပ်သူတို့လုပ်နေတော့မျိုးဆက်အသီးသီးကိုငိမ့်ချမ်းတည်ငိမ့်တဟဇာတာကြတဲ့ရေကန်ရေကန်တွေလက်ဆင့်ကန်နေတော့မှာပဲ